ICC လို့အတူကောက်ခေါ်တဲ့ The Hague မြို့နိုင်ငံကရာဇဝတ်တရားရုံးကနေဆူဒန်နိုင်ငံရဲ့လက်ရှိသမ္မတ Omar al-Bashir ကိုနိုင်ငံတောင်ပိုင်း Darfur ဒေသမှာလူသားတို့အပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်ဖမ်းဝရမ်းထုတ်လိုက်ခြင်းဟာဒေသတွင်းနဲ့နိုင်ငံတကာကိုအကြီးအကျယ်ကြေရိုက်သွားစေခဲ့ပါတယ်။လူအခွင့်အရေးဖောက်ဖျက်မှုတိုင်းရင်းသားပြည်သူပြည်သားတွေအပေါ်ရာဇဝတ်မှုတွေကိုကျူးလွန်မှုတွေရှိနေတယ်ဆိုပြီးကြေကြေပြန့်ပြန့်လက်ညှိုးထိုးဆွဆွဲခံရတဲ့မြန်မာနိုင်ငံကစစ်ကောင်းဆောင်တွေအတွက်လည်းရင်ခုန်စရာဖြစ်သွားနိုင်ဟုတ်ပါတယ်။ဒါပေမဲ့လည်းဆူဒန်နိုင်ငံသမ္မတကိုထောက်ခံသူတွေပြည်တွင်းမှာရှိနေသလိုဒေသတွင်းနဲ့နိုင်ငံတကာမှာလည်းထောက်ခံသူတွေရှိနေတယ်ဆိုတာကိုလည်းအခုလက်ရှိပြဿနာကအထင်ရှားပြသနေတာမို့မြန်မာစစ်ကောင်းဆောင်တွေအတွက်တန်ကင်းတမန်ကင်းတွေနဲ့ဤဇာယာကိုပို့ပြီးမဟာမိတ်ဖွဲ့အားကိုးရမှာဖြစ်တယ်လို့ခံယူလာကြမှာလည်းမလွဲပါဘူး။အမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်မှာနိုင်ငံတကာဥပဒေပညာရပ်တွေကိုလေ့လာနေသူချင်းမျိုးသားအန်ဒရူးနွေကျောင်းလျံကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။အခုလက်ရှိဆူဒန်သမ္မတဘက်ရှာကိုအာဖရိကဒီဒေသတွင်းအဆင့်မှာပေါ့နော်ဘလိုနိုင်ငံတွေကထောက်ခံပေးနေရလဲခင်ဗျာသူတို့အနေနဲ့ဒီဆူဒန်နိုင်ငံတောင်ပိုင်းဒါဖာဒေသမှာလူအခွင့်အရေးဖောက်ပြက်မှုတွေလူသားတို့အပေါ်ရာဇဝတ်မှုကျူးလွန်မှုတွေအကြီးအကျယ်ရှိနေတယ်ဆိုတာကိုသူတို့ကလက်မခံနိုင်ရဘူးလား
လက်မခံနိုင်လို့မဟုတ်ဘူးဆရာဒီ African Union ကသူ့မှာဒါမျိုးပြစ်မှုဟောပေါ့ရာဇဝတ်မှုတွေပတ်သက်ပြီးတော့သူ့မှာထူးဆန်းတဲ့အဆင့်လားတစ်ခုရှိရဲအဲ့ဒါကဘာလဲဆိုတော့ဒီသူတို့က criminal justice ဆိုရဲဒီအပြစ်ရှိသူကိုဖမ်းသူ့ကိုတရားရုံးမှာဆွဲချက်တင်နောက်ပြီးတော့အပြစ်ပြုခံရတဲ့လူတွေကိုဟိုပါလဲရောကြေးပေးပြီးတော့အဲ့ဒီအပြစ်ရှိတဲ့လူကိုထောင်ချဆိုတဲ့ဟာမျိုးမဟုတ်ဘဲနဲ့ restorative justice လို့ခေါ်ရဲဒီပြည်သူတွေရှိမှသူတို့ဝန်ခံပြီးတော့ဒီသူတို့ immunity ခေါ်တဲ့ဟိုပေါ့ထောင်မချကြေးသူတို့အပြစ်မယူကြေးဆိုတဲ့ဟာနဲ့ဒီ South Africa မှာသူတို့လုလာခဲ့တဲ့ဟာရှိတယ်ဆိုတော့ဒီဟာကဒီ African Union ထဲကအဖွဲ့ဝင်နိုင်ငံတခုကနေထွက်လာတဲ့ဟာဆိုတော့သူတို့ကဒီလိုဟာမျိုးနဲ့အခုဒီဆူဒန်မှာဖြစ်တဲ့ကိစ္စကိုလည်းသူတို့ကဆက်လက်ကင်တွယ်ချင်တယ်အဲ့ဒါကြောင့်အခုသူတို့ဒီ African Union ကဒီ ICC ရဲ့ဟိုလှုပ်ဆောင်ချက်ကိုမထောက်ခံဘဲနဲ့ဒီသူတို့ Africa မှာလှုပ်သွားရပြီးတဲ့အတိုင်း Restorative Justice System နဲ့ဒီဆူဒန်ကိစ္စကိုသူတို့ရှိရှင်းချင်တာဖြစ်ပါတယ်
အဲ့တော့ဆူဒန်နိုင်ငံရဲ့လက်ရှိအုပ်စိုးနေတဲ့ဒီသမ္မတအပါအဝင်ပေါ့နော်အုပ်စိုးနေတဲ့တွေကိုဟိုဖြောင်းပြပြီးတော့ဒါပြည်သူပြည်သားတွေကိုတသက်ညညာဆက်ဆံပါမနှိပ်စက်ပါနဲ့ဆိုတော့ဖြောင်းပြမယ်ဆိုတဲ့သဘောပေါ့ဒါပေမဲ့အဲ့လိုကြီးကပ်ပြောဆိုမှုဟာဒါဘလောက်ကြာနေပြီလဲဘလောက်ထိအထီမြန်ဟိုထိရောက်မှုရှိခဲ့တယ်လဲ
ဆရာဒီတောင်အာဖရိကတမိုင်းကိုကြည့်လို့ရှင်တို့ဒီလူဖြူအုပ်ချုပ်သူတွေနဲ့ဒီ African National Congress ကြမှာအပေးယူလုပ်နိုင်တာဒီrestorative justice system နဲ့သူတို့ရဲ့ပြည်ပခောက်ဖြည့်ရှင်ဖို့နှစ်ဦးနှစ်ဖက်ကသဘောတူထားတာဖြစ်တယ်။အဲ့လိုသဘောတူနိုင်အောင်လဲဒီ African နိုင်ငံတွေအများကြီးကသူတို့ဘေးကနေဖိအားပေးလာခဲ့တာဖြစ်တယ်။အခုဆူဒန်ကိစ္စမှာလဲ African Union ရဲ့ရက်တီချက်ကဆူဒန်သမ္မတနဲ့ဒီခေါင်းဆောင်နိုင်ငံခေါင်းဆောင်တွေရဲ့အပြစ်မရှိဘူးသူတို့မှမှားယွင်းတာမဟုတ်ဘူးလို့သူတို့ပြောတာမဟုတ်ပါဘူး။မှားတာမှားခဲ့တယ်။ဒါပေမဲ့သူတို့အာဖရိကမှာဖြစ်ခဲ့တဲ့ထုံတန်းစင်လာအတိုင်းတို့ဒီတောင်အာဖရိကမှာဖြည့်ရှင်းတဲ့ပုံစံမျိုးနဲ့တို့ဖြည့်ရှင်းချင်တာဖြစ်ပါတယ်
။အဲ့တော့ဒီလိုဖြည့်ရှင်းနိုင်ဖို့အလားအလာရောရှိရလား။ဒါဆိုရင်အခုလက်ရှိဒါဆိုလို့ရှိရင်ဒီနိုင်ငံတကာရာဇဝတ်ခုံရုံးရဲ့နိုင်ငံတကာရာဇဝတ်တရားရုံးရဲ့အခုလိုဖန်ဝရန်ထုတ်လိုက်မှုကဘလောက်ထိမြန်စူဂျိုတက်ရောက်သွားစေနိုင်တယ်လဲ
။အစီအအဒီကိစ္စကတော့ဒီပထမအုပ်ဆုံးလက်ရှိဟိုပေါ့နိုင်ငံခေါင်းဆောင်တရားအပေါ်မှာဖန်ဝရန်ထုတ်တဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့မှာအရင်ကဖြစ်ပျက်ခဲ့တဲ့အမှုမရှိတဲ့အတွက်ကျွန်တော်တို့မှာခံမှန်ရတော်တော်ခက်တယ် precedent မရှိဘူးဒါပေမဲ့ဖြစ်လာနိုင်တဲ့ကိစ္စကဒီကိစ္စ UN Security Council ကနေဟို ICC အထီကိုရောက်သွားတဲ့ကိစ္စဖြစ်တော့ICC ရဲ့ဖမ်းဝရမ်းကိုတမရဒီဆူဒန်တမရမလိုက်နာတဲ့အခါကျရင်ဆူဒန်ဟာ ICC ရဲ့ statute ရဲ့ဖွဲ့ဝင်နိုင်ငံမဟုတ်ရင်တော့မှ UN ဖွဲ့ဝင်နိုင်ငံဖြစ်တယ်နဲ့အငီးဒီကုလသမဂ္ဂကနေလုံခြုံရေးကောင်စီကနေဒီကိစ္စကိုမရမကအကောင့်ထဲပေါ်လာနိုင်တဲ့အဆင့်ရောက်နိုင်တယ်ဆိုတော့ကျွန်တော်တို့ဆက်ပြီးတော့ကြည့်ရမယ့်ကိစ္စဖြစ်ပါတယ်ကျွန်တော်အနေနဲ့ခန့်မှန်းလို့ပြောလို့မရပါဘူ
းလက်ရှိအပြင်ဆိုရင်တော့ဆူရန်သမရအနေနဲ့သူ့ကိုထောက်ခံနေတဲ့ပြည်ရင်းကသူ့ရဲ့နောက်လိုက်တွေနဲ့ပြည်ရင်းကသူ့ကိုထောက်ခံသူတွေနဲ့ဒါဟိုထောက်ခံပွဲတွေကျင်းပပြီးတော့သူ့ကိုဖန်ဝရန်ထုတ်တာကိုအရေးမဆိုင်ဘူးဆိုတဲ့သဘောမျိုးပြသခဲ့တယ်လေအလားတူပဲနိုင်ငံတွင်းမှာရှိနေတဲ့ဒီဒုက္ခသုက္ခတွေ့နေတဲ့ဒေသတွင်းမှာအကူအညီသွားပေးနေတဲ့ဥပမာအဖြစ် Oxfam MSF the care save the children လို့ဒီနိုင်ငံတကာအကူအညီထောက်ပံ့ပေးအဖွဲ့အစည်းရဝန်ထမ်းတွေကိုလည်းနှင်ထုတ်ပစ်တာမျိုးတွေရုံးနေပိတ်ပစ်တာမျိုးတွေလုပ်တယ်ဆိုတော့အခြေအနေကပိုဆိုးသွားနိုင်တဲ့အလားအလာရှိနေတာပေါ့
ဟုတ်ကဲ့ဆရာအခုအခြေအနေပိုဆိုးသွားမဲ့အလားအလာကနံပါတ်၁တရုတ်အနေနဲ့ဒီကိစ္စကိုပြင်းထန်ကန့်ကွက်တဲ့ကန့်ကွက်နေတယ်တရုတ်ကတော့သူ့ရဲ့ဒီအမျိုးသားအကျိုးစီးပွားအမျက်အစွန်းပြိတ်ပြီးတော့ဒီတရားဥပဒေစိုးမိုးရေးကိုဂရုမစိုက်ရတဲ့အတိုင်းပြည်ဆိုတာအလုံးကတည်တာပဲဒီပမာပြည်ကိစ္စမှာလည်းသူကပဲကာစီကာစီနဲ့သူနဲ့ရုရှားပဲလုပ်နေတယ်ဆူဒန်တိုင်းပြည်ထဲကလူတချို့ကဒီသမရကိုဟိုထောက်ခံတဲ့အနေနဲ့စန္ဒပြရတာတို့ဘာလို့လုပ်နေရတာလဲသူတို့ရဲ့ပုဂ္ဂိုလ်ရေးအရာအမျက်အစွန်းကိုကြည့်ပြီးတော့တရားဥပဒေစိုးမိုးရေးဆိုတဲ့ဟိုသူတို့ဂရုမစိုက်တာဟာပေါ်တင်စီတာဖြစ်တယ်အဓိကရေးကြည့်တာဒီကိစ္စဖြစ်တာမဖြစ်တာထက်ဆရာ1999 2000လောက်တုန်းကကျွန်တော်တို့ဒီ Rome Statute Draft ဟိုဟာဗိုလီလာနေတုန်းကတက္ကသိုလ်မှာဒါမျိုး10နှစ်အတွင်းမှာ10နှစ်မပြည့်ခင်အတွင်းမှာလက်ရှိနိုင်ငံခေါင်းဆောင်တရားကိုဖောင်းရန်ထုတ်နိုင်မဲ့အနေအထားတိဒါလောက်ထိနိုင်ငံတကာဟိုဗိုဇာဇဝတ်မှုတရားရုံးကလုံနိုင်လိမ့်မယ်လို့ဘယ်သူမှစိတ်ကူးမယင်ခဲ့ဘူးဆိုတော့ကျွန်တော်တို့ဒီနေ့နိုင်ငံခေါင်းဆောင်တွေနဲ့တိဖို့ကနောက်ထပ်10နှစ်အတောအတွင်းမှာဒီတရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိအင်အားကြီးလာမယ်ဆိုတဲ့ဟာကိုသူတို့ပူပြီးတော့ခရုစိုက်ဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒီလိုတရားဥပဒေစိုးမိုးရေးဟာဟိုပူပြီးတော့တဖြည်းဖြည်းနဲ့နေပယ်ကျဲဝန်းလာတယ်ပူပြီးတော့ထိရောက်မှုတွေရှိလာတယ်ဆိုတာကိုပြသလိုက်ပေမယ့်လေတကယ်တမ်းထိရောက်မှုရှိမရှိဆိုတဲ့နေရာမှာတော့စောစောကအန်ဒရူးလည်းပြောတဲ့ကိစ္စမှာတရုတ်ပါလာပြီတရုတ်နိုင်ငံအနေနဲ့သူတို့ရဲ့အကျိုးတူဒီလိုလှုပ်ဖို့ကင်ပဲတူကိုအထူးသဖြင့်လုံခြုံရေးကောင်စီမှာအကာအကွယ်ပေးလာမှာတော့မလွဲဘူးလေအဲ့တော့တရုတ်နိုင်ငံအနေနဲ့ဗီဒီယိုအာဏာသုံးပြီးတော့အကာအကွယ်ပေးနိုင်တဲ့နိုင်ငံမျိုးဆိုတော့အခုနေဆွဲထားသမျှဖန်ဝရန်ထုတ်ထားသမျှကိစ္စတွေဟာတဲတဲရေတုံဖြစ်သွားမဲ့ပုံစံမျိုးမရှိဘူးလား
ကျွန်တော်အဲ့လိုမထင်ဘူးဆရာဘာလို့ဆိုတရုတ်ကလည်းသူကြည့်ဖို့ကအခုနိုင်ငံတကာဆက်ဆံရေးမှာသူတယောက်တည်းလက်တီးလက်မောင်းတန်းပြီးတော့သူ့ရဲ့အမျိုးသားအကျိုးစီးပွားအမျက်အစွန်းဖြစ်မဲ့ကိစ္စအတွက်တစ်ချိန်လုံးမျက်စိမှိတ်ပြီးတော့လိုက်ကာကွယ်နေမယ်လို့ကျွန်တော်မယုံဆဘူးအခုဆူဒန်ဖြစ်တဲ့ကိစ္စကသူကိုယ်တိုင်ဟိုပေါ့သူကိုယ်တိုင်ပါဝင်ပြီးတော့သဘောတူထားတဲ့ UN Security Council Resolution ကနေထွက်လာတဲ့ကိစ္စဆိုတော့ဒီတရုတ်ကလည်းသူ့ရဲ့ဒီဆူဒန်ကနေသူရတဲ့အကျိုးအမြတ်နဲ့နောက်ပြီးတော့ဆူဒန်ကိစ္စမှာသူတစ်ဖက်သက်ယက်တည်ပြီးတော့တစ်ဖက်မှာနိုင်ငံတကာအတိုင်းဝိုင်းကြီးကယက်တည်နေတဲ့ကိစ္စအတွက်သူကချိန်ခွင်ရှာရမယ်
အဲ့တော့ဗမာပြည်ကိစ္စနဲ့ဒီအခြေအနေကိုနှိုင်းယှဉ်မယ်ဆိုရင်လည်းဆိုလို့ရှိရင်လည်းအစောကပြောကျွန်တော်ပြောခဲ့သလိုဗမာနိုင်ငံမှာကလည်းဒီတိုင်းသားဒေသတွေမှာတိုင်းသားလူမျိုးစုတွေအပေါ်ကိုဖိနှိပ်မှုတိုက်ခိုက်မှုနောက်ပြီးတော့ဒီစစ်ရာဇဝတ်မှုတွေကျူးလွန်မှုအလားတူပဲမျိုးပေါ်မှာတော့မှာပဲပြီးခဲ့တဲ့နှစ်တွေတုန်းကဖြစ်ခဲ့တယ်လို့ဒီလက်မထွက်ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်တိုက်ခိုက်မှုဒါမျိုးတွေနဲ့ဟိုဆွတ်ဆွဲခံထားရတဲ့မြန်မာနိုင်ငံကစစ်ကောင်းဆောင်တွေအနေနဲ့ပေါ့နော်ဥပမာအဖြစ်စစ်အစိုးရအကြီးအကဲဗိုလ်ချုပ်မှုကြီးတန်းရှိအနေနဲ့ပေါ့နော်သူ့ကိုဒီလိုအဖွဲ့အစည်းတစ်ခုခုကနေပြီးတော့နာမည်တက်အရေးယူဖို့နိုင်ငံတကာရာဇဝတ်ခုံရုံးမှာတောင်းဆိုလာမယ်ဆိုလို့ရှိရင်ရောသူတို့အနေနဲ့အလားတူဆူဒန်မှာဖြစ်တယ်လို့ဒေတာတွင်းကအဖွဲ့အစည်းတွေဒါမှမဟုတ်တရုတ်နိုင်ငံလိုနိုင်ငံမျိုးတွေကိုအားကိုးလို့ရနိုင်ပါမလား
ဟုတ်ကဲ့ဆရာအခုဒီတရားရှင်ရေးရဲ့လှုပ်ထုံလုပ်ငန်းကိုကြည့်ကြပါစို့ဒီဆူဒန်သမ္မတကသူဖမ်းရန်ထုတ်ထားတာသူဟိုပေါ့သူ့ကိုဖမ်းလို့မရဘူးဒါပေမဲ့သူ့ကိုဖမ်းမဖမ်းဘန်ဒီ ICC ကတော့သူ့ကိုဒီတရားခံမရှိဘဲနဲ့စီရင်ချက်တစ်ခုချမှာပဲကြတဲ့ခါကျတော့အဲ့ဒီစီရင်ချက်ကဒီ UN အဖွဲ့ဝင်နိုင်ငံအလုံးနဲ့ဒီ ICC ကိုလက်မှတ်ထိုးထားတဲ့အဖွဲ့ဝင်နိုင်ငံအလုံးပေါ်မှာမူတည်မယ်။အဲ့တော့ဒီဆူဒန်သမ္မတတရုတ်ပြည်နဲ့ဆူဒန်မှာပဲသူပုံလို့ရမှာပေါ့။အဲ့ဒီကိစ္စဟာမျိုးဒီဗမာပြည်ကစစ်ခေါင်းဆောင်တွေအနေနဲ့လည်းစဉ်းစားဖို့လိုတယ်လေ။သူတို့ကတရုတ်ပြည်နဲ့ဗမာပြည်မှာပဲတွားချင်တဲ့ခြားတိုင်းပြည်မတွားဘူးသူတွေမှဆက်သွယ်မလုပ်ချင်ဘူးဆိုလို့ရှင်တော့ဒီတိုင်းလူအခွင့်အရေးတွေကိုဆက်လက်ပြီးတော့ချိုးဖောက်နေမြဲချိုးဖောက်တနည်းနည်းကြရင်တော့ ICC နဲ့တွေ့တဲ့အခါကျရင်နိုင်ငံတကာအတိုင်းဝိုင်းအားလုံးကတစ်ဖက်ရောက်ပြီးတော့သူ့ကိုကာကွယ်နေတဲ့တရုတ်ဒါမှမဟုတ်ရုရှားမဟုတ်လို့ရှိရင်အဲ့ဒီနိုင်ငံတစ်ခုနဲ့သူတို့နယ်ပဲအဖို့ပြုတ်လို့ရတဲ့အနေအထားရောက်လာနိုင်တယ်။အဲ့ဒီကိစ္စကိုပို့ပြီးတော့အလေးနဲ့စဉ်းစားလို့ရှိရင်သူတို့ဒီနေ့အချိန်မှာမလုပ်တဲ့နယ်ဆိုတာသူတို့သိမယ်လို့ကျွန်တော်ယူဆပါတယ်။အဲ
ဒါဆိုလို့ရှိရင်ဒီမြန်မာနိုင်ငံအိန္ဒိယနိုင်ငံအဖွဲ့အစည်းဒေတာရင်းအဖွဲ့အစည်းဖြစ်တဲ့ ASEAN ရဲ့ဝင်ရောက်ဆွဲဖက်လာနိုင်တဲ့အကာအကွယ်ပေးနိုင်တဲ့အခမ်းကဏ္ဍရပါရောဘယ်လိုများရှိတယ်လဲခင်ဗျာ
ဟုတ်ကဲ့ဆရာဒီ African Union ကတော့ခုနကျွန်တော်ပြောပြတဲ့အတိုင်းသူတို့မှာ precedent ရှိတယ် South Africa မှာလုပ်သွားတဲ့ကိစ္စ ASEAN ကတော့ဒါမျိုးနဲ့ပတ်သက်ပြီးတော့သူတို့မှာဒီ ASEAN ဖွဲ့ဝင်နိုင်ငံတွင်းမှာ precedent မရှိတော့တကယ်လို့ ICC အဆင့်ကိုဒါဒီပမာပြည်ကိစ္စရောက်သွားတဲ့အချိန်မှာ ASEAN အနေနဲ့ African Union လို့ခိုင်မာ တဲ့အထောက်ထားနဲ့ဒီဗမာပြည်စစ်ဆိုးရစစ်ခေါင်းဆောင်တွေဖက်ကနေရက်တည်နိုင်ဖို့ဟောဘောသူ့မှာတက်တည်ထောက်ထားကျွန်တော်အခုထိတော့မသိရသေးပါဘူ
းဟိုတနီးဒလန်ပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာကဒီစစ်ခေါင်းဆောင်တူးတဲ့တယ်မကဘဲနဲ့စစ်အုပ်စုသဘောမျိုးလည်းဖြစ်နေတော့ကောင်းဆောင်နမည်အပြောင်းလဲလုပ်ပြီးလိုက်ုံနဲ့ရောဒီဆက်အုပ်စုအနေနဲ့ဆက်လက်ရှင်တန်နေလို့မဖြစ်နိုင်ဘူးလားအလားတူပဲပေါ့နော်ဟိုဆူဒန်မှာဆိုလို့ရှိရင်လည်းလက်ရှိသမရဘာရှာကိုအပြောင်းလဲလုပ်လိုက်တာနဲ့ဆူဒန်နိုင်ငံမှာအုပ်ချုပ်နေတဲ့ဒီအဖွဲ့အစည်းအနေနဲ့ဆက်လက်ရှင်တန်မနေနိုင်ဘူးလား
ဟုတ်ကဲ့ဆရာဒီဆူဒန်သမရကိုဖမ်းဆီးဝရန်ထုတ်တဲ့အထက်မှာသူ့ကိုမဖမ်းခင်မှာသူ့ရဲ့ဟိုပြည်တွင်းရေးဝန်ကြီးလားသူ့ကိုလည်းဒီ ICC ကဝရန်ထုတ်ပြီးသားဖြစ်တယ်လေဒီဝရန်စာကိုတီချဖတ်လို့ရှင်သူတယောက်တည်းကိုညွှန်းတာမဟုတ်နဲ့အပရတဆိုပြီးတော့ဆူဒန်အစိုးရဒီကျူးလွန်မှုဖြစ်တဲ့အပိုင်းမှာတာဝန်ရှိသူတွေထဲမှာသူ့ကိုပထမအဦးဆုံးလုပ်တာဖြစ်တယ်။အဲ့လိုပဲပမာပြည်မှာရှိတဲ့စစ်ခေါင်းဆောင်တွေနဲ့ဒီစစ်ဘုတ်ချုပ်တွေစစ်အရာရှိတွေအလုံးတီးဖို့ကလူခွင့်ရေးချူဖောက်တယ်ဆိုတာခေါင်းဆောင်တယောက်တစ်ခုတည်းကိုပဲလက်ညှိုးထိုးလို့မရဘူး။ကိုကူနိုင်ကလည်းကိုလက်ထဲမှာလုပ်ပိုင်ခွင့်ရှိတဲ့အနေအထားကနေချူပေါက်တာမျိုးဖြစ်လို့ရှိရင်တော့ဘယ်တနည်းနည်းဒီအချိန်ကြာလာနဲ့ပြေးဖို့နေရပုံဖို့နေရမရှိဘူးဆိုတာသူတို့တီးထားဖို့လိုမယ်လို့ကျွန်တော်ယူဆပါတယ်။
အဲ့တော့မြမစစ်ဆိုးရခေါင်းဆောင်တွေကိုအလားတူတရားစွဲဖို့လှုပ်ဆောင်နေတဲ့အနေအထားတွေရောဘာရင်းမ်းကြားသိနေရလဲခင်ဗျာ
အခုတခြားအဖွဲ့အစည်းတချို့ကတော့လုပ်နေတဲ့ဟာတော့ရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းဒီကျွန်တော်အလုပ်လုပ်နေတဲ့ဒီ Center for Constitutional Democracy ကကျွန်တော်တို့ဒီ database တွေ collect လုပ်နေတယ်အခုဒီတိုင်းဒေတာတွေအထူးသဖြင့်မှာကျွန်တော်တို့ basic database တွေပြုလုပ်ပြီးတော့အဲ့ဒီဟာ case တွေ file up လုပ်ပြီးလို့ရှိရင်ပြီးသွားလို့ရှိရင်ကျွန်တော်တို့တနည်းအားဖြင့်ဒီ prosecutor office ကနေတဆင့်ဒီ ICC တရားသူကြီးတွေစီကိုဝင်နိုင်ဖို့ကျွန်တော်တို့ကြိုးစားတယ်ဒီလုံချုံရေးကောင်စီကနေဝင်တဲ့နည်းကတနည်းအခုကျွန်တော်တို့လုပ်နေတဲ့ကိစ္စကဒီ prosecutor ရဲ့ mandate ထဲကနေ ICC ထဲကိုဒီကိစ္စတွေဝင်နိုင်ဖို့ကျွန်တော်တို့လုပ်နေရတော့တခုရှိပါတယ
်ကျွန်တော်တို့ဆိုတာဘလို့အဖွဲ့အစည်းတွေပြောတာလဲခင်ဗျာ
ကျွန်တော်တို့ Indiana University က Center for Constitutional Democracy ကလုပ်နေတဲ့ကိစ္စပါ
အမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်မှာနိုင်ငံတကာဥပဒေပညာရပ်တွေကိုလေ့လာနေတဲ့ချင်းမျိုးသားအန်ဒရူးငွေကျောင်းလျံကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့တာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ